Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2023ခုနှစ်မေလ18ရက်ကြာသာပတေးနေ့မနေ့ခင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတို့မီတာ24.50 နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုညာဝဲအောင်နဲ့အတူတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာအာဏာသိမ်းစစ်ကောင်စီဟာပြီးခဲ့တဲ့2021ခုနှစ်ကနေအခုချိန်အထိစစ်လက်နက်ပစ္စည်းတိုက်လေနဲ့အပါအဝင်စစ်လက်နက်ပစ္စည်းအမေရိကန်ဒေါ်လာတန်1000ကျော်ဘိုးဝယ်ယူခဲ့တယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကပြောဆိုခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံမှာပဋိပက္ခနဲ့သဘာဝဘေးအန္တရာယ်တွေကြောင့်အရေးပေါ်အကူအညီဒေါ်လာတန်900ကျော်လိုအပ်နေတယ်လို့ပြောဆိုထားပါတယ်။ဒါအပြင်မောခမုံတိုင်းဟာပဋိပက္ခတန်ခံရတဲ့ခံရတဲ့မြမပြည်သူတွေအတွက်ထပ်မံဆိုးဝါးတဲ့အခြေအနေတစ်ခုကိုဖြစ်ပေါ်စေတယ်လို့ကုလသမဂ္ဂကပြောဆိုခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူဦးစွာတင်ဆက်ပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုစိတ်ဝင်စားဖို့ရထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဒီမောခမုံတိုင်းတိုက်နေတော့မှာကျွန်တော်တို့ဒီတေဆုံးပျောက်ဆုံးပြစီမှုတွေအတိအကျမသိရသေးပေမဲ့အခုနောက်ပိုင်းကဲစဲကုညီရေးတွေကနေတဆင့်သိလာရတာကတော့တည်ဆုံးမှုတွေတိုးလာနေတယ်လို့ဆိုပါတယ
်။ကျွန်တော်ကဲနာအဲ့အနာတို့ပြိုင်နေတဲ့နေရာလို့ကျွန်တော်ပြောပြသင်ရောက်ခဲ့။ဒါအဲ့မှာဒီနေ့ဆိုရင်ကျွန်တော်တရားနဲ့တဆင့်တဲ့6လောက်ခုလောက်ပြီးတော့ဒီ
ကုညီကဲစဲရေးလှုပ်ဆောင်နေတဲ့ဒေသခံတူပြောကြားသွားတာဖြစ်ပါတယ်။သတင်းတွေအပြီးမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခြားစိတ်ဝင်စားဖွယ်ရာမြန်မာပြည်ကပြေးပို့လာတဲ့သတင်းတွေကိုလည်းတင်ဆက်အောင်ပါပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစုံမိုးကြော်နဲ့အတူတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်တပ်ဟာ2021ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းပြီးနောက်စစ်လက်နက်ပစ္စည်းနဲ့စစ်လက်နက်ကုန်ကြမ်းပစ္စည်းအ ਨੇ စုံအမေရိကန်ဒေါ်လာတန်1000ဘိုးတင်သွင်းခဲ့ပြီးဂျက်တိုက်လေယာဉ်နဲ့အပါအဝင်စစ်လက်နက်ပစ္စည်းထောက်ပံ့ပေးနေတဲ့ရုရှားနဲ့တရုတ်ဟာမြန်မာအတိုက်ခံတွေကိုနှိမ်နင်းနေတဲ့စစ်ကောင်စီကိုအကူအညီပေးနေတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်းအင်ဒရူးကဗိုလ်ထူးနေမှာပြောဆိုခဲ့ပါတယ်မြန်မာစစ်အာဏာသိမ်းစစ်ကောင်စီဟာရုရှားလို MI-35 ရဟတ်ယာဉ်တွေ MiG-29 တိုက်လေယာဉ် Yak-130 တိုက်လေယာဉ်တွေတရုတ်လို K-8 ဂျက်တိုက်လေယာဉ်တွေကိုအသုံးပြုပြီးစစ်အုပ်ချုပ်ရေးကိုစန့်ကျင်နေတဲ့အတိုက်အခံတွေနဲ့ကြောင်စေကန်းအပါအဝင်အရသားတွေကိုတိုက်ခိုက်နေကြောင်ဒါအပြင်စကိုင်းတွေကြောင်တိုက်ခိုက်မှုမှာရုရှားလို YAK Yak 130တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ရုရှားကနေဒေါ်လာ406တန်းဘိုးတရုတ်ကနေဒေါ်လာ268တန်းဘိုးဝယ်ယူတင်သွင်းခဲ့တယ်လို့မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတင်ပို့ရာမှာစင်ကာပူဟာအရေးပါတဲ့ဂျာကန်နေရာဖြစ်ပြီးဒါဇင်နဲ့ချီတဲ့လက်နက်ကုမ္ပဏီတွေထံကနေဒေါ်လာ254တန်ဘိုးစင်ကာပူကနေတဆင့်မြန်မာစစ်တပ်ထံကိုပေးပို့တင်သွင်းခဲ့တယ်လို့ဖော်ပြထားပါတယ်။ရုရှားအစိုးရပိုင်းကုမ္ပဏီကနေဒေါ်လာ228တန်ဘို SU-30 ဂျက်တိုက်လေယာဉ်တွေနဲ့ MiG-29 တိုက်လေယာဉ်တွေပေးပို့တင်သွင်းခဲ့တယ်လို့မြန်မာစစ်ကောင်စီအတွက်ဆက်လက်နဲ့ပစ္စည်းတင်သွင်းရမှာအိန္ဒိယ၊ထိုင်းနဲ့စင်ကာပူတွေပါဝင်ပတ်သက်နေတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်တွန်အန်ဒရူးကပြောဆိုခဲ့ပါတယ
်နိုင်ငံရေးစီပဋိပက္ခတွေနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာဆိုင်ကလုန်းမှုန်တိုင်းဒီမူခါကြောင့်အခြေအနေတွေထပ်မံဆိုးရွားခဲ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့တွန်အန်ဒရူးကဗုဒ္ဓနေ့မှာပြုလုပ်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ
် Boka was among the in fact the most powerful
အကြမ်းဖက်တိုက်ခိုက်မှုတွေစနစ်တကျခွဲခြားဆက်ဆံမှုတွေလူမျိုးရုံးတပ်ဖြတ်မှုတွေစတာတွေကိုခံစားနေရတဲ့မြန်မာပြည်သူတွေဟာမုံတိုင်းနံကိုထပ်မံခံစားခဲ့ရပါတယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ထွန်းအမ်ဒရူးသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါအပြင်မြန်မာစစ်ကောင်စီဟာနိုင်ငံတကာလက်နက်ထောက်ပံ့သူတွေထံကနေလက်နက်ခရမ်းတွေရရှိဝယ်ယူနေပြီးမြန်မာပြည်သူတွေပေါ်ဖိနှိပ်အကြမ်းဖက်မှုတွေကိုကျူးလွန်နေတယ်လို့လည်းသူကပြောပါတယ်ရုရှားနဲ့တရုတ်လို့တိုက်လင်ရင်တွေကိုအသုံးပြုပြီးအတိုက်ခံတွေကိုနှိမ်နင်းနေတယ်လို့အရသားတွေနဲ့အရက်ဖက်အဆောက်အုံတွေကိုလည်းတိုက်ခိုက်နေတာတွေကျူးလွန်နေတယ်လို့ဆိုပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကလူအခွင့်အရေးချိုးဖောက်မှုတွေဟာပုံမဆိုးရွားလာနေပြီးလက်နက်ကိုင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူဒုက္ခသည်ပေါင်းတိတက်သမ5,000လောက်ရှိသွားပြီလို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ထွန်းအမ်ဒရူးကနယူးယောက်မြို့ကုလသမဂ္ဂအဆောက်အအုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2023ခုနှစ်အတွင်းပဋိပက္ခနဲ့သဘာဝဘေးအန္တရာယ်တွေကြောင့်လူ4.5%အတွက်အရေးပေါ်အသက်ကယ်ဆယ်ရေးလူသားချင်းဆိုင်ရာအကူအညီတွေအတွက်အမေရိကန်ဒေါ်လာ864သန်းလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကဗိုလ်ထူးနေမှာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်လူမှုရေးစီးပွားရေးအကျအတည်းတွေဖြစ်ပေါ်နေခဲ့ပြီး2023ခုနှစ်အတွင်းနိုင်ငံလူဦးရေရဲ့ထက်ဝက်ခန့်ဟာဆင်းရဲမွဲတေမှုအောက်မှာရောက်ရှိခဲ့ပါတယ်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်အရေးအတွက်ဟာလဲ2022ခုနှစ်ကနေ2023ခုနှစ်နှစ်ဆိုင်ပိုင်းအထိတိတက်သမ5,000အထိရှိလာတယ်လို့ကုလသမဂ္ဂအဖွဲ့အစည်းကဖော်ပြပါတယ်ဒါအပြင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကရခိုင်ပြည်နယ်ကိုမိုးခါမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွေ့တန်းနဲ့ချီတဲ့ပြည်သူတွေမုန်တိုင်းအတိုင်းတင့်ခဲ့ရပြီးရခိုင်ပြည်နယ်အတွင်းစစ်တွေရသေးတောင်မြို့တွေအပါအဝင်မြို့ရွာအတော်များများမှာအိုးအိမ်နဲ့လန်တရာအခြေခံအစာအုပ်တွေပျက်စီးခဲ့ရတယ်လို့ UNOCHA ကဖော်ပြထားပါတယ် UNOCHA အနေနဲ့မဟာမိတ်အဖွဲ့တွေကနေကူညီကယ်ဆယ်ရေးတုံ့ပြန်ဆောင်ရွက်ဖို့ပြင်ဆင်နေပြီးအကူအညီတောက်ခံထားတဲ့ရန်ပုံငွေတွေရရှိတာနဲ့စတင်ဆောင်ရွက်မှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အရေးပေါ်အခြေအနေနဲ့ယာယီနေထိုင်ဖို့အမိုးအကာတောက်သုံးရည်နဲ့အစားအစာတွေလိုအပ်နေသလိုရေနှင်းမြုပ်တဲ့မြေနေပိုင်းတွေမှာလည်းဝမ်းရောဂါအပါအဝင်ရေပါပေါက်ဖွားတဲ့ကူးစက်ရောဂါတွေကူးစက်မှာကိုစိုးရိမ်နေရတယ်လို့ဖော်ပြထားပါတယ်။ Cyclone မုန်တိုင်းမိုးခါကြောင့်ချင်းပြည်နယ်ပဲခူးတိုင်းမန္တလေးတိုင်းအပါအဝင်နေရာတော်တော်များများမှာမိုးကြီးရေရှမ်းဖြစ်ခဲ့ပါတယ်။လောလောဆယ်အရေးပေါ်အကူအညီဒေါ်လာ864သန်းတောင်းဆိုထားပေမဲ့လည်းဆယ်ရာခိုင်နှုတ်မယ်ရရှိသေးတယ်လို့ UNOCHA ကဖော်ပြထားပါတယ
်။နိုင်ငံကသတင်းသမားများအဖွဲ့ဖြစ်တဲ့ International Press Institute IPI ဟာမကြာမီပဲနိုင်ငံကနှစ်ပတ်လည်ညီလာခံတစ်ခုကျင်းပဖို့ရှိနေပြီးဒီနှစ်အတွက်နိုင်ငံကသတင်းသမားများနဲ့သတင်းဌာနတွေကိုချီးမြှင့်တဲ့ဆုတွေထဲမှာမြန်မာနိုင်ငံကမြန်မာနောင်သတင်းဌာနရဲ့ editor ချုပ်ဖြစ်တဲ့ကိုဆွေဝင်းကိုဆုချီးမြှင့်လိုက်ပါတယ်
။အတိုင်းအတာတစ်ခုကတော့ဒီကျွန်တော်တို့ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့မှဒီဒေတာတွေဟိုနိုင်ငံကသတင်းစာအဖွဲ့အစည်းတွေရောတချို့နိုင်ငံကအစိုးရတွေရောဒါတွေကပို့ပြီးတော့မှသူတို့ရဲ့အသိအမှတ်ပြမှုနော်ဟိုကျွန်တော်တို့ရရှိစေတယ်။နောက်ပြီးတော့ကျွန်တော်တို့သတင်းဌာနတွေအားဆိုလို့ရှိရင်တနက်နေ့ကမှန်မှန်ကန်ကန်လှုပ်ဆောင်နေတယ်ဆိုတဲ့ဟာမျိုးမိမောင်းထိုးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့မှာတော့အတိုင်းအတာတစ်ခုဒီအချူချစ်စုတော့ရှိနိုင်ပါတယ်။ဒါပေမဲ့ဟိုအားလုံးသိတဲ့အတိုင်းပါပဲကျွန်တော်တို့တွေကဒီအချိန်ကဟိုဘာအတွက်မှဟိုကျွန်တော်တို့က celebrate လုပ်ဖို့အတွက်အချိန်ကာလလည်းမဟုတ်ဘူးပေါ့နော်မသိတော့ဘူးလဲဆိုတော့ခါကြတော့ကျွန်တော်တို့တွေကဒါနဲ့ပတ်သက်ပြီးတော့မှဂုံယူပါတယ်ဝမ်းသာပါတယ်ဆိုတယ်လဲကျွန်တော်ကဟိုပြောဖို့ကအချိန်နေမဟုတ်ပါဘူးခင်ဗျာ
IBI ရဲ့ဆုနယ်ပတ်သက်လို့ကိုဆွေဝင်းပြောကြားသွားတာပါကိုဆွေဝင်းကို Pioneer Award ဆုချီးမြှင့်တာဖြစ်ပြီးသူနဲ့အတူအခြားနိုင်ငံတကာသတင်းတောက်တွေကိုလည်းစုချင်းမြင့်ခဲ့ပါတယ်။အဲ့ဒီတည်းမှာမက္ကဆီကိုသတင်းတောက်ဖြစ်တဲ့ဒီဓာတ်ပုံသတင်းတောက် Aristegua ကိုလည်း Acceptance of Hero Award ကိုချင်းမြင့်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပြီးသတင်းဌာနတွေနဲ့သတင်းသမားတွေကိုဖိနှိပ်တဲ့ကမ္ဘာပေါ်ကအဆိုးဆုံးနိုင်ငံတွေကနိုင်ငံတစ်ခုအဖြစ်နဲ့နိုင်ငံတကာသတင်းသမားများနဲ့သတင်းသမားကာကွယ်ရေးစောင့်ရှောက်အဖွဲ့တွေကနေပြီးတော့ဖော်ပြနေကြတာပါ။နိုင်ငံတကာသတင်းသမားအဖွဲ့ဖြစ်တဲ့ဒီ IBI ကကမ္ဘာလုံးဆိုင်ရာညီလာခံကိုမေလ25နဲ့26ရက်နေ့တွေမှာအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာကျင်းပဖို့ရှိပြီးစုပေးပွဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်ဒီညီလာခံကိုနိုင်ငံပေါင်း80ကျော်ကသတင်းသမားတွေအယ်ဒီတာတွေထုတ်ဝေသူတွေလူကိုယ်တိုင်ဖြစ်စေအွန်လိုင်းကဖြစ်စေညီလာခံကိုတက်ရောက်ကြရမှာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ရဲ့ဂျာတာပရင်းနဲ့မနက်သတင်းတွေကိုဆက်လက်တင်ပြပေးပါမယ် ယူကရိန်းစစ်ကမ်းတွေကကောက်ပဲသီးနှံတွေကိုရုရှားထိန်းချုပ်ထားတဲ့ပင်လယ်နက်ကနေတဆင့်ကမ္ဘာဈေးကွက်ထဲတင်ပို့ဖို့ဇူလိုင်လ18ရက်နေ့အထိနှစ်လသက်တမ်းထုတ်ဖို့ပေါ်ဒူးနေမှာရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားသဘောတူညီခဲ့ပါတယ်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တာ15လနီးပါးကြာပြီဖြစ်ပေမဲ့အခုထိတက်တန်းထပ်တိုးနိုင်ခဲ့တဲ့သဘောတူညီချက်ကြောင့်မနစ်ကတဲ့ကပြောင်းကြုံတဲ့အခြားထွက်ကုန်တန်ချိန်တန်30ကျော်ကဘာကိုတင်ပို့နိုင်ခဲ့ပါတယ်။တူရကီနဲ့ကုလသမဂ္ဂတို့ကဂျောင်းဝင်ဆက်ဆက်ပေးတဲ့ဒီသဘောတူညီချက်ကိုကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုလိုက်ပြီးယူကရိန်းနဲ့ရုရှားထုတ်လုပ်ကုန်တွေဟာကဘာကြီးကိုကျွေးမွေးနေလို့ဒါဟာကဘာစားနပ်ရိက္ခာပူလုံမှုအတွက်အရေးကြီးတယ်လို့ဆိုပါတယ်။နလာတက်တန်တို့ကြောင့်အတီးပြုတ်ခဲ့ပေမဲ့ရုရှားဘက်ကလူလားချက်တွေကိုမဖြင်းရှင်းရသေးဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပြီးသဘောတူညီချက်ကိုအကောင့်အထည်ဖော်ရမှာလွဲမှားမှုတွေကိုတတ်နိုင်သမျှမြန်မြန်ပြင်သစ်တယ်လို့ပြောဆိုပါတယ်ယူကရိန်းဒူဝန်ကြီးချုပ်အော်လဇန်ဒါကူဗရာကော့ဖ်ကတော့ကုလသမဂ္ဂနဲ့တူရကီတို့ရဲ့ကျေးဇူးတင်ကုလသမဂ္ဂနဲ့တူရကီတို့ကိုကျေးဇူးတင်ကြောင်းပြောပြီးအခုအချိန်မှာအတိကစိန်ခုံမှုကကောက်ပဲသီးနှံတင်ပို့မှုထိရောက်စေဖို့အတူရောင်အတားအဆီးတွေကိုဖယ်ရှားပြရမယ်လို့ပြောပေမဲ့ဒါတွေကဘာတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခဲ့ခြင်းမရှိပါဘူ
းအမေရိကန်အနေနဲ့ကြွေးမီကိစ္စနဲ့ပတ်သက်ပြီးယာယီရဆိုင်းတာမျိုးမဖြစ်နိုင်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံသားတွေကိုဗိုလ်ထုနေမှာအာမခံလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်နဲ့လွှတ်တော်ခေါင်းဆောင်တွေကြားအကြိတ်နဲ့ဆွေးနွေးနေကြပြီး Republican တွေကကြွေးမီကန့်သတ်ချက်ကိုတိုးမြှင့်မဲ့အစာသုံးစည်းအမြောင်များဖြတ်တောက်ဖို့ကသာအလိုရှိနေကြတာပါအမေရိကန်အနေနဲ့ကျွေးမီပေးဆောင်ဖို့ပြက်ကွက်ရင်အမေရိကန်စီးပွားရေးနဲ့အမေရိကန်ပြည်သူတွေအတွက်ကတ်ဆိုးကြီးဖြစ်သွားလိမ့်မယ်လို့သမ္မတကပြောပါတယ်ဘတ်ဂျက်ပြဋ္ဌာန်းထားတာနဲ့ကျွေးမီကန့်သတ်ချက်တွေကိုမြှင့်တင်တဲ့ကိစ္စနှစ်ရပ်ဆက်ဆံမှုမရှိသင့်ဘူးလို့ဘိုင်ဒန်အစိုးရကပြောဆိုပြီးလက်ရှိကျွေးမီကန့်သတ်ချက်3.1 trillion ကိုချွင်းချက်မရှိဘဲမြှင့်တင်ပေးဖို့လွှတ်တော်ကိုတောင်းဆိုထားပါတယ်ခင်ဗျာ
ပင်လယ်ကွေ့ဒေသနဲ့အိန္ဒိယကိုဆက်သွယ်မိမဲ့ကုသန်းရောင်းဝယ်ရေးနဲ့တရုတ်ပို့ဆောင်ရေးဆက်သွယ်ရေးလမ်းကြောင်းနောက်ဆုံးအပိုင်းတည်ဆောက်ရေးကိုအီရန်နဲ့ရုရှားတို့ဗိုလ်ထုနေကသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်ဒီလမ်းကြောင်းဟာအနောက်နိုင်ငံရဲ့ပင်လယ်လမ်းကြောင်းတွေကိုရှောင်ပြီးတည်ဆောက်ထားတာဖြစ်ပါတယ်ရုရှားနဲ့အီရန်တရုတ်ပို့ဆောင်ရေးဝန်ကြီးဌာနတွေဟာတဟီရန်မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပြီးအီရန်မြောက်ပိုင်းတရနမိုင်ရှိလျက်အားတဲ့ရထားလမ်းကိုသုံးတဲ့တွင်အပြီးတည်ဆောက်မယ်လို့ပြောဆိုထားပါတယ်
မက္ကဆီကိုနေဆက်ကနေတဆင့်အမေရိကန်တဲကိုတရားမဝင်ဝင်လာတဲ့ဗင်နီဇွဲလားနိုင်ငံသားဝင်ရောက်မှု 98 ရာခိုင်နှုန်းကျဆင်းသွားတဲ့အတွက်နေဆက်ကနေရွှေပြောင်းဝင်သူအရေအတွက်ဟာတိတိတသာယွံနေသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ် Title 42 လို့ခေါ်တဲ့ COVID ကာယောဂါကာလရွှေပြောင်းဝင်ရောက်ခွင့်ကန့်သက်ချက်ဟာအရင်အပတ်ကတည်တန်းကုန်ဆုံးပြီးတဲ့နောက်မက္ကဆီကိုနေဆက်ကနေတဆင့်ရွှေပြောင်းလာသူအများအပြားဝင်ရောက်လာနေကြတာဖြစ်ပါတယ်အမိမြေလုံးညုံရေးဌာနအကြီးတန်းအရာရှိတဦးကတော့ဒါဟာအားရစရာအခြေအနေဖြစ်တယ်လို့ဗုဒ္ဓဟူးနေ့မှာပြောပေမဲ့ရွှေပြောင်းသွားလာမှုအခြေအနေနဲ့ပတ်သက်ပြီးခောက်ချက်ဆွဲဖို့စောနေသေးကြောင်းလည်းပြောပါတယ်ခင်ဗျာမြန်မာပြည်ရဲ့ဂျာတာပရီနေမနဲ့ခင်VOA ရဲ့နောက်ဆုံးရသတင်းတွေကိုကုစုံမိုးကြုံနဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပြဖို့ချက်တွေနိုင်ငံတကာသတင်းဆောင်းပါးတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အဲ့ဒီတဲကမှမိုခာမွန်နိုင်စစ်တွေမျိုးရဲ့အခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်စစ်တွေမျိုးအနီးရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ရိုဟင်ဂျာတွေနေထိုင်ကြတဲ့ကျေးရွာတွေမှာမိုခာမွန်နိုင်ကြောင့်တည်ဆုံးသူတွေထပ်တိုးလာတယ်လို့အဲ့ဒီဒေတာကိုတွားရောက်ပြီးတော့ကူညီနေသူတွေက VOA ကိုပြောပါတယ်စစ်တွေမျိုးအနီးကဟိန္ဒူတွေနေထိုင်တဲ့ကျေးရွာတွေမှာလည်းပြည်စည်းဆုံးရှုံးမှုတွေရှိနေပြီးကယ်ဆယ်ရေးတွေရောက်မလာလို့အခက်ကြုံနေကြရပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြမှာပ
ါစစ်တွေမျိုးနားမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေနဲ့သူတို့နေထိုင်ရာကျေးရွာတချို့ဖြစ်တဲ့အနောက်ဆန်ပြတ်အမှတ်3အမှတ်6ဗေဒကျေးရွာဓားပိုင်တဲချောင်းဗေဒနဲ့တက်ကပြန်ဆတဲ့ကျေးရွာတွေမှာမိုခါဆိုက်ကလုန်းမုန်တိုင်းကြောင့်တည်ဆုံးသူဟာအယောက်100ကျော်ရှိနေတယ်လို့အဲ့ဒီဒေတာမှာတော့ရအကူအညီပေးနေတဲ့လူငယ်ကျောင်းသားတွေနဲ့ဖွဲ့ထားတဲ့အလင်းရောင်အဖွဲ့ကအကူအညီကယ်ဆယ်ရေးလုပ်ပေးနေတဲ့ဆရာတဦးကပြောပါတယ
်ဒီနေ့ကျွန်တော်စူပေါ်မလေးဆိုတော့ကျွန်တော်အများကြီးနဲ့ဆုံးပါတော့ကျွန်တော်10 ဒေါက်တာကိုကျွန်တော်လည်းပြီးတော့ပြရပါအများအားဖြင့်ဆိုင်နေတဲ့နေရာကိုကျွန်တော်တော့ပြင်းတစ်ခေါက်ပြဲအဲ့ဒီမှာကျွန်တော်ဒီ ဒီနေ့ဆိုရင်ကျွန်တော်တရားနဲ့တစ်နည်းအဲ6လောင်း7လောင်းပြီးတော့ဒီညနေမှာဆက်ပြီးတော့3လောင်းဒီစံတက်မှာမျိုးလာတာတော့ပြေးပါအဲ့ဒါကြတော့ဘယ်ရောက်မှမသိဘူးအဲ့တော့အယုတ်ကပြတ်လို့ဒီကျွန်တော်တောင်းပြလို့တော့ရတော့မယ်ဒီဟိုနောက်ထပ်ဘယ်လောက်ဆက်လာမလဲမသိပါဘူးအခုကကျွန်တော်တို့အခက်ကဲဆိုရင်ကျွန်တော်တို့မှာကျွန်တော်တို့နေဖို့အဆက်အခက်တော်တော်ရှိတယ်အဲ့ဒီတစ်ချက်ရပြီးတော့ကျွန်တော်တို့ဒီမှာဟိုအင်ကာပဲပေါ့နော်အမျိုးသမီးတွေအင်ကာတက်တယ်ဆိုတော့အင်ကာတွေလည်းမရှိတော့ပါဘူးလူတွေကတော့မနေနဲ့ပြဿနာမရှိဘူးဟိုဖက်တာကမစားမတောက်ပြီးတော့မရပါဘူးလူတွေမှာအလောက်ကြိုက်နေရှိတယ်ဒုက္ခတွေဆိုတော့ဒီစားနေရခါကအရေးကြီးပါတယ်ဒီ fast file တွေရှိပါလေအဲ့ဒါကလူတွေရေးရဲအဲလုံးလုံးတွေရေးနေဒီအစာရည်သာရရတော့သူကတက်ချင်ပြီးတော့တစ်ခုခုလုံးလို့ရတယ်အဲ့ဒါကအကြီးကြီးရှိပါလေ
ဒီသေးဆုံးစီးရင်ကို VOA ဘက်ကတိကျအတည်ပြုနိုင်ဖို့အတွက်စ조사နေစေပါလက်ရှိမှာတော့စစ်တွေနဲ့အနည်းအနာချေးရွာတွေမှာအင်တာနက်တွေဖုန်းလိုင်းတွေဟာလိုင်းမကောင်းတာဆက်သွယ်ဖို့ခက်တာတွေနဲ့ကြုံနေရပါတယ်စစ်တွေမျိုးအနည်းကဟိန္ဒူဘာသာဝင်တွေနေထိုင်ရာကြေးရွာရပ်ကွက်တွေမှာလည်းအင်ဂျင်200နီးပါးပျက်စီးခဲ့တယ်လို့ဟိန္ဒူဘာသာဝင်တဦးကပြောပါတယ်။ဟိန္ဒူဘုရားကျောင်းလည်းတုံးချောင်းပျက်စီးသွားပါတယ်။နေပျက်စီးသွားသူတွေဟာဟိန္ဒူဘုရားကျောင်းတွေနဲ့နီးစပ်ရာနေရာတွေမှာသွားရောက်နေထိုင်နေရပါတယ်။သူတို့စီကိုကုညီကယ်ဆယ်ရေးတွေရောက်ဖို့လည်းခက်ခဲနေတယ်လို့ဒေသခံကပြောပါတယ်။
ကိုရရပါညာလုတ်ပြတယ်လို့ရှိတယ်ဘာလို့ကိုတည်နေကိုနေရတာတရားကြောင့်ဆိုရင်လေသုံးကြောင့်သွားလာပြတ်စီသွားတရားမှာကိုစေကိုစေမရခံရတော့ဘယ်နဲ့လဲရအောင်ဒီဘတာဝင်နေနေဆိုရင်အင်းကြီးပါတော့ပြတ်စီတော့ရှိတယ်အစ်စ်မျိုးပေါ်မှာဆိုရင်နေရာတော့ရှိနေအဲအလုံးရေတော့နေရာတော့ရှိနေဒီကိတဲ့ရတာပြန်မြောက်ဝစီတော့ဖြစ်ဆုံးတယ်ဆိုတော့ဘုံကြီးလူကတော့ဆောအဒါစစ်တတ်တာပေါ့ဘုံကြီးနေတယ်တော့မတရားတက်တယ်မဟုတ်ဘူးအင်းတရားကြောင့်မနေကြရင်ဖြစ်ကြရင်ဖြစ်ကြရင်မိသားစုမိသားရာအင်းဒီမှာတော့မရှိတော့ဘူ
းတဲချောင်းဓာပိုင်းရောဘတ်ချန်နဲ့မင်းကံဘက်သွားတဲ့လမ်းတံတားတွေအကုန်လုံးပျက်စီးနေတာဖြစ်ပြီးလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်လက်ရှိအချိန်ထိလဲကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနိုင်တာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။ကမန်ဒေသခံတွေအများစုရှိတဲ့တင်ကနက်၊တာယာကုန်း၊တက်ကယ်ပြင်စတဲ့ကြေးရွာတွေမှာအပြည့်အစည်တွေနဲ့လမ်းတွေပိတ်နေတဲ့အတွက်ဒီကနေ့အထိအကူအညီတွေမရကြသေးဘူးလို့ဒေသခံတွေကပြောပါတယ်။အဲ့ဒီကြေးရွာ၃ခုမှာလူဦးရေက8000ဝန်းကျင်ရှိတာဖြစ်ပြီးတချို့ကပျက်စီးနေတဲ့နေအိမ်တွေမှာဖြစ်တယ်လို့နေနေကြတာဖြစ်ပါတယ်။တချို့ကစာတင်ကျောင်းနဲ့ဗလီတွေမှာနေနေကြတယ်လို့လဲဒေသခံတွေကပြောပါတယ်။အခုကြောက်ရောက်ခဲ့တဲ့မုံတိုင်းအတွင်းတည်ဆုံးရသူအရေအတွက်နဲ့ပတ်သက်လို့တနိုင်ငံလုံးအတိုင်းအတာနဲ့21ဦးတည်ဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကတော့ထုတ်ပြန်ထားပါတယ်။ပြင်းထန်တဲ့ဆိုက်ကလုန်းမုံတိုင်းမူခါဟာဒီလ14ရက်နေ့မွန်းလွဲပိုင်းကစစ်တွေမျိုးအနည်းတနအီကိုမိုင်140ကျော်နှုန်းနဲ့ကုန်းတွင်းပိုင်းကိုဖျက်ကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။မောခမုံတိုင်းထံအဆိုးအဝါဆုံးခံခဲ့ရတဲ့စစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်အများစုမှာပျက်စီးဆုံးရှုံးမှုတွေကြီးကြီးမားမားရှိခဲ့တယ်လို့သိရပေမဲ့စစ်တွေရဲ့ပြတ်တောက်မှုတွေကြောင့်အတိအကျသတင်းတွေရဖို့တော့ခက်ခဲနေတော့မှာစစ်တွေမျိုးဟာမောခမုံတိုင်းကြောင့်65ရာခိုင်နှုန်းပျက်စီးဆုံးရှုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ
်မောခမုံတိုင်းရဲ့နောက်ဆက်တွဲဖြစ်တဲ့သေဆုံးမှုအခြေအနေနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါလေခင်ဗျာအခုတခါတော့ကမ်ဘလူဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါစကိုင်းတိုင်းကမ်ဘလူမျိုးနယ်ကထန်းကုန်းတိုင်းနယ်နဲ့ဇီးကုန်းတိုင်းနယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေနဲ့ပြူစောတီတပ်ဖွဲ့တွေကအင်အားအလုံးရင်းနဲ့စစ်ကြောဝင်ရောက်ပြီးနိုင်ပြည်ရှင်းလင်းနေတာကြောင့်အနည်းဆုံးကျေးရွာ30ကျော်ကပြည်သူတွေစစ်ဘေးရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းပေါ်မှာအခြေခံပြီးတော့မတ်တင်ကီထိုက်ပြောပြမှာဖြစ်ပါတယ်ဗျာ
မေလ18ရက်မနေ့6နာရီလောက်ကကာဘိုတိုင်းနယ်ကနေထွက်လာတဲ့အင်အား150ဝန်းကျင်ပါတဲ့ခမာယ368ဂျေးဘီအယွာကနေထွက်လာတဲ့အင်အား120ဝန်းကျင်ပါတဲ့ခမာယ361တို့အပြင်ပြူစောတီအဖွဲ့တွေကအင်အား80ဝန်းကျင်လောက်စီနဲ့စစ်ကြောင်း2ကြောင်းစုစုပေါင်းစစ်ကြောင်း4ကြောင်းဟာထန်းကုန်းတိုက်နယ်နဲ့ဇီးကုန်းတိုက်နယ်ကကြေးရွာတွေကိုဝင်လာခဲ့တာဖြစ်တယ်လို့ကမ်ဘလူ KB3 ကာကွယ်ရေးတပ်ဖွဲ့ပြောခွင့်ရသူကိုစောကအခုလိုပြောပါတယ်
။ဒီကျောင်းတွေကအစောက5ကျောင်းကအမှ368ကအကျောင်းနဲ့သူကအခုကျတော့ 东江快比较东江快稳来的呀，这张啊挂在这里天天我自己也想等下的打开看你了。东江这个是人家店里的老板来的，东江这个是人家店的老板来的。浙江啊，我主要托给的浙江的，俺也可能是老板来着。他我托的浙江啊，超市老板。
浙江是特别干，因来自河北干的，来来自云南，别克大江。浙江干，没有米的乌呢，没有大的乌，来来自天门隔壁，没有米卡，北京比最送给的路来标牌的。比如说，提普瑞卡别克大江，也得说个，是上没有大的乌来最送给伢的路古早个标牌的。
听老板讲，俺那地有要在干嘛都晓得，浙江啊，人家今年两季来着了，哎，人家苗不着，人家今年提来着，你怎么也着，他家里俺那的，种多一点，牛大着，这样嘛的，人家不过着，俺都把家里出来的，就浙江啊，这边小米小米的，多不过。我那着，哎呀，他妈的，这边小米年老的都，人家爱那地。等等，你那地方，老师的车也，开的车也慢，我爱那里面有人走过来。
浙江是大家节约水果不来完毕，浙江国瑞明年呢，我要农民是拿皮带做，这边乡里特别点香包看你家的路，这大看瑞呢，过年被你家都给别话的，我那白马这边阿元呢。头下按节约个是上部出家的地大跟三亚文件老古，是讲是得对个潘氏家的路古做个表话的。
那个年头是几多年嘛？我这老弟啊，是上我的弟啊，你讲别你老家是上我的，眼看看你个，你肚里头都个大要你个，你肚里潘米大的都吃的个，这边阿个都牙要的，古老老在这边按牙要呢，我头下按那个。我要三幺六八个的讲，是相信的多不就这个原来我们那些多不够少年的去买单多了的讲。
但你不得路是讲是别个低价突变表述让有没十八步，天空带奶奶，地空带奶奶，中央节约最高。这个呢是讲出文样里面是哪讲？这边啊，年银银来机，小马小弟娘旁边一堆第一道应该到。甘油、麦的、娘生鸡、民工、山的、西皮工、油山的、天道、贝勒、啥的，主要帮那些泥巴干地大干的，西边上的菜叶的，陆地大干的干比较多的。干不路没有那当家嘛，也看个那个，闽南是上的菜叶的，主要对那些辣椒，而苦西边上菜叶的，主要的把手烟。干不路当家嘛，西边上的菜叶的。节约十三文件时的路，地大高过一坡瑞内，西北上过年比你家都瑞卡表白的。甘露苗内马一比拉干的米拉砖，阿库前提社交目标文要比，南面新开尼亚拉江，西北上物业瑞多的太多了那比，来西马是上也多哈，阿当文件提西拉那比撇的路，西上过年也三月比你家都瑞卡表白的。
တော်တော်မတင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါမှလဲကဏီဘက်ကအခြေအနေကိုတင်ပြခြင်းပါတယ်စကိုင်းတိုင်းကဏီမြို့နယ်ချောင်းမအနောက်ရွာကစာတင်ကျောင်းကိုစစ်တပ်ကကျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါတယ်ဒေသခံအများအပြားဟာမိုးရီတဲ့စစ်ဘေးရှောင်နေရတဲ့အတွက်လဲအခက်အခဲတွေနဲ့ကြုံနေရတာပါစကိုင်းတိုင်းကဏီမြို့ဘက်ကအခြေအနေသတင်းပေးဖို့ချက်ကိုတော့ကိုသားညွန်ဦးကတင်ပြมาဖြစ်ပါတယ်ဗျာ
စီတီမော်နီရဲ့စကိုင်းတိုင်းကဏီမြို့နယ်တဲကချောင်းမအနောက်ရွာကစတဲ့ကျောင်းကိုမေလ18ရက်နေ့နေ့လယ်ပိုင်းကစစ်ကောင်စီတပ်ကနေပြီးတော့ဂျက်လီရီအနေနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပုံကျဲတိုက်ခိုက်တာကြောင့်စတဲ့ကျောင်းအပြင်နေအိမ်သုံးလုံးမှာမီးလောင်ကျွမ်းသွားတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။လူထိခိုက်မှုသိမ်းတော့မရပါဘူး။စစ်ကောင်စီတပ်ဟာချောင်းမအနောက်ရွာကနေပြီးတော့တမိုင်မဲဝေးတဲ့လက်ရှိကြေးရွာမှာတဆွဲထားပြီးတော့ဒေသခံတွေကဖမ်းဆီးတာတွေလည်းရှိတယ်လို့ဒေသကာကွယ်ရေးအဖွဲ့တခုဖြစ်တဲ့ကျောင်းလုံးကြီးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။
ကျွန်တော်တို့ကနေနဲ့ချောင်းမနောက်ရွာကိုရဝမ်းတာတင်းနဲ့ဘုံမတင်လာကျဲသွားတယ်ဟုတ်အဲ့မှာမှာအတိုက်ပွဲလေးဖြစ်တာမရှိဘူးလားအကြောင်းပြချက်ကတော့ဘာရဲ့လို့မရှိဘူးလားဟုတ်သူကျဲနေလို့ကျဲသွားတယ်ဟုတ်ဟိုထိရပြင်းပြီးမှတော့ကျွန်တော်တို့ချောင်းမနောက်ရွာကစာတင်ကျောင်းရဲ့နေသုံးလုံးရဲ့ဖြစ်သွားတယ်ဟုတ်အဲ့ဆီကျောင်းကနောက်ဆုံးသွားပြီးသူဒီသူတွေကခုရွာကိုပြန်ဝင်နေချိန်မှာမတင်မှာပဲပြန်ပြီးဆီကျောင်းဆက်ပေါ်လာကိုလက်ရှိရွာမှာ
စားပါးကတက်သွေးတာလေအိုင်မန်ကပြည်သူရောက်သုံးနေလောက်တန်းခံထားရတယ်ဟုတ
်စစ်ခေါစီတက်ဟာမေလ16ရက်နေ့မနေ့ပိုင်းကကဏီမျိုးနဲ့ကတ်နေတဲ့ရမပင်နေတွေကဗန်ပွေးရွာကိုပြန်လဲဆုတ်ခါပြီးတော့အဲ့ညနေမှာပဲကြော့ပြန်ပြီးတော့နေမီရှင်းလေးလှုပ်လာတာမို့လို့ညက်ကူပြန်တဲ့ဂျီသားကံကြီးကြီးရွာထဲမှာပိတ်မိသွားတာလို့ဆိုပါတယ်ရခိုင်ကမ်းရိုးတန်းကိုဖျက်ပြီးတော့တိုက်ခိုက်ခဲ့တဲ့မုံတိုင်းရှင်ကြောင့်ကဏီနယ်ထဲမှာမိုးရွာသွန်းနေပြီးတော့ဒေသကစစ်ပီးရှောင်းနေဟာမိုးရွာထဲမှာပြီးလွှားနေရပြီးတောတောင်တွေထဲမှာပုံအောင်နေထိုင်နေရတယ်လို့ဒေသကံကြီးကပြောပါတယ
်မင်းနဲ့ပေါ့အခုမိုးရွာကျောထဲမှာပြီးနေကြတာကျောထဲမှာတင်းမရှိဘူးတဲမရှိတော့တဲရှိတဲ့တောပြည်တွေကိုတဲရှိတဲ့တောကြီးတွေပတ်သွားနေရတယ်တဲ့အဲ့ဒါအခုမှတဲရုံကျောင်းလို့ရနေဒီရောမိုးရွာခုကကျနေရဒီနေရာအောင်ပြန်မကရဘူးပြန်ပြစ်မလားပြန်လာမှာလည်းဒီနေ့ဆောင်းမှလည်းသိမုံရတယ်လေ
စစ်တပ်ဟာမေလ12ရက်နေ့ကစပြီးတော့ကဏီနယ်ထဲမှာနေမီရှင်းလင်းရေးလုပ်နေတာဖြစ်ပြီးတော့ဒီလကံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာပါမေလ14ရက်နေ့ကလည်းချောင်းမကြီးရွာကိုလေနဲ့ပုံကျဲတက်ခိုက်ခဲ့သေးတယ်လို့လေရဲ့တွင်ပုံကျဲတက်ခိုက်မှုဟာနှစ်ကြိမ်လုပ်ခဲ့တယ်လို့သိရပါတယ်မေလ12ရက်နေ့ကစပြီးတော့မေလ18ရက်နေ့အထိဒီစစ်ကောင်စီတပ်ရဲ့နေမီရှင်းလင်းရေးအတွက်မှာကလေးငယ်သုံးဦးအပါအဝင်ရတား၄ဦးတပ်ဖြတ်ခံထားရတယ်လို့ကာကွယ်အဖွဲ့တွေကပြောပါတယ်ဒီလေချောင်းတက်ခိုက်မှုတွေနဲ့ရတားတိုက်စုံမှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
ကိုတန်းညုံတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်နောက်ပိုင်းမှာဒီမြန်မာအကြက်တင်နဲ့ပတ်သက်ပြီးတော့အာဆီယံကဖြည့်ရှင်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးထားကြတဲ့အဲဒီတာဆွေးနွေးခန်းတင်ဆက်ဖို့ရှိပါတယ်အခုတခါတော့ဒီယူကရိန်းတံပြန်ထိုးစစ်အခြေအနေဘယ်လိုရှိသလဲကြည့်ရအောင်ပါယူကရိန်းနိုင်ငံသားတွေဟာရှေ့တန်းစစ်မြေပြင်ရောက်နေသူတွေမဟုတ်ရင်တော့မှတံပြန်ထိုးစစ်ကြီးအတွက်ပြင်ဆင်နေကြပါတယ်အလုံးကမျောလင့်နေကြတဲ့ຫນွေဦးတံပြန်ထိုးစစ်ဟာမဝေးတော့တဲ့အချိန်အတွင်းမှာပဲရောက်လာတော့မှာပါ။ဒါပေမဲ့ယူကရိန်းကာကွယ်ရေးဝန်ကြီးကတော့ဒီတံပြန်ထိုးစစ်ကိုမျောလင့်ချက်အများကြီးမထားကြဖို့မကြခင်ကပဲသတိပေးခဲ့ပါတယ်။ VOA သတင်းတောက် Arash Arabasadi ပေးပို့ထားတဲ့သတင်းကိုတော့ကိုငိမ့်ချန်းအေးကပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံအလဲပိုင်းမှာမျိုးသားအဆောင်တက်ကစစ်သားတွေဟာတိုက်ပွဲဝင်ဖို့လက်ကျင့်နေကြပါတယ်။ဒါမျိုးကဒီမှာမြင်နေကြမြင်ကွင်းတစ်ခုပါ။ယူကရိန်းတပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကတည်းကကျူးကျော်လာတဲ့ရုရှားတပ်တွေကိုတွန်းလှန်ဖို့ဒီလိုအမျက်အသင့်ဖြစ်အောင်လေ့ကျင့်နေကြတာကဒီမှာအဆန်းတော်မဟုတ်ပါဘူး။ဒါပေမဲ့ဒီချင်းမုံရေးခြေလင်းတပ်ရဲ့လေ့ကျင့်နေမှုကတော့ထူးခြားပါလေ။ရုရှားရဲ့ဆောင်းရသည့်ထိုးစစ်ကြီးကိုပြန်လည်ချေမုံနိုင်ဖို့ယူကရိန်းဘက်ကຫນွေဦးတံပြန်ထိုးစစ်တွေလေ့ကျင့်နေကြတာပါ။ AP သတင်းဌာနရဲ့မှတ်တမ်းတွေအရရုရှားဟာယူကရိန်းရဲ့ပိုင်နဲ့၅ဘုံတဘုံလောက်ကိုသိမ်းပိုက်ထားပါလေ။ရုရှားတပ်တွေပြန်လည်ဆုတ်ခွာသွားတဲ့နေရာတွေမှာသူတို့ခြံခဲ့တဲ့စစ်ရဲ့အမှတ်သားတွေကရှိနေပါလေယူကရိန်းတောင်ပိုင်းဟာတချိန်ကတသားရာနဲ့နေကြာပန်းတွေပွင့်တယ်လို့လေသမားတွေကလည်းဂျုံမျိုးစေ့တွေကျဲစိုက်ပျိုးရေးတွေလှုပ်ကြပါလေအခုအခါမှာတော့ဒီနေရာမှာမိုင်းကွင်းတွေကဒေသခံတွေရဲ့အသက်နဲ့အသက်မွေးပန်းကြောင်းနှစ်ခုလုံးကိုချိမ့်ချောက်လို့နေပါလေမြေမြုံမိုင်းတွေကလူတွေရဲ့လူမှုစီးပွားဘဝတွေကိုထိခိုက်နေတယ်လို့ဒေသခံလေသမားတူဖြစ်တဲ့အိုလေယူစကာလိုကပြောပါတယ်
မော်ဇမ်တော်ဆိုနူရစ်
ဒီဝါလီခံရမယ့်အခြေအနေပါပဲတကယ်တော့ကျွန်တော်တို့နောက်တစ်နှစ်ဆက်သွားနိုင်ပါသေးတယ်ဆက်ပစ္စည်းတွေကိုပြန်ပြင်ရပါမယ်ဒါပေမဲ့အစိုးရစီကအကူအညီမရရင်တော့မဖြစ်နိုင်ပါဘူးမနှစ်တုန်းကရိတ်သိမ်းထားတာတွေရီးရှို့ဖြည့်ဆည်းခံရတာတွေအတွက်လူကြီးပြန်မရဘဲနဲ့မဖြစ်နိုင်ပါဘူးလေကွက်တွေတဲကမိုင်းတွေကိုမရှင်းရင်ကျွန်တော်တို့စိုက်ပျိုးလို့ရမှာမဟုတ်ပါဘူ
းယူကရိန်းဟာလေယာစိုက်ပျိုးရေးလုပ်ငန်းကနေပို့ကုန်ဝင်ငွေအဓိကရနေတာကြောင့်ဒီလုပ်ငန်းမှာဆက်ထိခိုက်နေရင်ယူကရိန်းအတွက်အကျက်ရနိုင်တယ်လို့ American စက်ပြွေးဌာနကဆိုပါတယ်ယူကရိန်းနိုင်ငံရဲ့မြို့တော် Kiev မှာတော့သွေးလူတန်းဖို့လူဒါဇင်နဲ့ချီစောင့်နေကြပါတယ်အရင်ကတော့လူတချို့ကပဲဒီလိုသွေးလူတန်းလေးရှိပါတယ်အခုချိန်မှာတော့သွေးရရှည်တန်းစစ်မြေပြင်မှာတိုက်ပွဲဝင်နေကြသူတွေအတွက်အမြဲလိုနေပြီးအများကြီးအထောက်ပံ့ပေးတယ်ဆိုတာကိုလူတွေကကောင်းကောင်းသိလာကြလို့လူအများပြားကသွေးလာလူးနေကြတာပါသွေးလူရှင်တူဖြစ်တဲ့လီလီယာရှက်ကာဘိုရာကစပွဲကာလသွေးကမရှိမဖြစ်ရေးချီးတယ်လို့ပြောပါတယ
် Saves lives even before the invasion
သွေးကလူအသက်ကိုကယ်တင်နိုင်တယ်ကျမကဒီကျူးကျော်စပွဲကြီးမဖြစ်ခင်အရင်ကတည်းကသွေးလူနေကြပါဆေးရုံတွေကသွေးသစ်တွေလိုတယ်ခွဲရစိတ်ဓာတ်အများကြီးရှိတာကြောင့်သွေးလူဖြစ်ပါတယ်အခုဆိုပို့ပြီးတော့ရေးချီးလာပါတယ်နိုင်ငံအတွက်တိုက်ပွဲဝင်နေသူအများပြားဟာခွဲစိတ်ဓာတ်တွေလောက်ရတယ်သွေးလူတန်းမှုတွေလိုအပ်နေတာကြောင့်ပို့ရေးချီးပါတယ်
ယူကရိန်းတပ်ဖွဲ့ဝင်တွေဟာ F-16 ဂျက်တိုက်လေယာဉ်တွေလိုအနောက်နိုင်ငံတွေကစစ်မြေစစ်ရေးလက်နက်တွေလိုအပ်နေတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောပါတယ်။ဒါပေမဲ့ဒီလိုအစစ်မြေလက်နက်တွေမရလဲ နွေဦးတံပြန်ထိုးစစ်ကြီးကတော့စတင်မှာပဲလို့သူကပြောပါတယ်ယူကရိန်းနိုင်ငံဒွန်ညက်ဒေသမှာတော့ခစ်ပေါ်အစစ်မြင့်လက်နက်တွေနဲ့ပထမကဘာစစ်ကလို့အစင်းသက်ပြင်ဆင်မှုတွေပေါင်းစပ်ထားတာကိုတွေ့နိုင်မှာပါစစ်သားတွေကစစ်မြေပြင်မှာဓာတ်ရုနဲ့ဓာတ်ရောင်ကြီးမြင့်မားနေမှုကိုရှာဖွေဖို့နှာခေါင်းစည်းတွေတက်ပြီးလက်ကျင့်နေကြပါတယ်ယူကရိန်းကာဝေးဝင်ကြီးကຫນွေဦးရာသီတံပြန်ထိုးစစ်ကြီးပေါ်ထားရှိတဲ့မျှော်မှန်းချက်တွေကိုရှော့ချဖို့ကြိုးစားနေပါတယ်တစ်ဖက်မှာလည်းသမရဇယ်လန်စကီကတိတ်မကြခင်က Washington Post နဲ့တွေ့ဆုံမေးမြန်းခဲ့မှာဒီတံပြန်ထိုးစစ်မှာအောင်မွေးရဖို့အရေးကြီးပုံကိုအလေးပေးပြောခဲ့ပါတယ်စစ်မြေပြင်တစ်ခုထဲမှာလည်းမဟုတ်ပဲကြောတော့နောက်ခံပြုပတ်မိုးကူညီနေကြတဲ့အနောက်နိုင်ငံတွေရဲ့အမြင်မှာလည်းအောင်မွေးရဖို့ကအရေးကြီးတယ်လို့သမရဇယ်လန်စကီကပြောပါတယ
်ကိုငင်းငင်းရေးဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းတပတ်တွင်းအားကစားသတင်းနဲ့အတူလူလူနဲ့ကျန်းမာရေးကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VUE American Tan ရဲ့မြန်မာပြည်ကြာတာပရိနိမနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51လက်လက် meter 190အပြင် VUE ရဲ့ Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကစားကန္တာနဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
အမှုသူတွေ့နေမယ်အဲ့တော့ရည်သားလို့ပြောတဲ့လူကသူ့ကိုအချူရီတိုက်လိုက်တယ်နော်အချူရီထဲမှာဖြစ်စားနေတဲ့ဆေးတွေရှိတယ်အယောင်ဆေးအနက်ရသာဘာမှမရှိဘူးနော်ထည့်ထားလို့ရှိ
တယ်သိမကြခင်မှာပဲအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုအလှည့်ကျလာတာကတော့အက်ဒီတာနဲ့ဆွေးနွေးကြမယ်ဖြစ်ပါတယ်မြမအရေးကြောင့်အာဆီယံအပေါ်ယုံကြည်မှုနဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အသည့်ဖြစ်လာမှာကိုစိုးရိမ်ကြတယ်လို့ပြီးခဲ့တဲ့တပတ်ထဲမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားရဲ့သမ္မတဂျိုကိုဝီဒိုဒိုကပြောကြားသွားပါတယ်မြမအရေးအာဆီယံကိုပါထိခိုက်တဲ့အသည့်ဖြစ်လာရတာဘာကြောင့်ပါလဲဘယ်လိုဖြေရှင်းနိုင်ပါသလဲဆိုတာတွေကိုဒီတပတ်အက်ဒီတာနဲ့ဆွေးနွေးကန်းအစီအစဉ်မှာဦးတင်မောင်တန်းကိုမှမြသည်စင်အောင်ကနေပြီးတော့မေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါ
ဒီပြီးခဲ့တဲ့မေလ9ရက်ကနေပြီးတော့17ရက်နေ့ထိအာဆီယံထိပ်သီးအစည်းအဝေးကိုကျင်းပခဲ့ပါတယ်ဒီအစည်းအဝေးမှာဒီအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနေပြီးတော့
မြမအရေးကအာဆီယံပေါ်မှာယုံကြည်မှုနဲ့ဂုဏ်သိက္ခာကိုထိခိုက်လာမှာစိုးရိမ်နေလို့ပြောပါတယ်
။ဒီမြမအရေးကအာဆီယံအဖွဲ့ကြီးအတွက်ဒီဂုဏ်သိက္ခာထိခိုက်เสียဖြစ်နေပြီလို့ပြောလို့ရနိုင်မှာလား
။ရတာပေါ့။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ပေါ့နော်။တော်မဲ့ဒရူးစာဆိုလို့ရှိရင်လက်ရှိစစ်ကောင်စီဟာရာဇဝတ်ခိုင်းတဲ့ပုံပြီးတူတယ်အဲ့တော့လုတ်ခဲ့တဲ့လုတ်ရက်တွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဒီမျိုးသုံးတပ်ဖြတ်မှုနဲ့အစွဲခွန်ထားရတယ်။ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကလည်းနော်ဒီလူသားချင်းလူသားမျိုးနဲ့တရားလုံးပေါ်မှာစော်ကားတဲ့ရာဇဝတ်မှုကိုကျွလွန်တဲ့အချက်လက်တွေကိုနော်တွေ့ထားရတယ်လို့ဒါပြောလာတယ်။လူခွေရေလှောင်မှုကြီးတစ်ခုလုံးရဲ့သဘောတဘာဝကလည်းအချက်ရစေသောနီလန်းနေနဲ့ဂုံတိတ်ခါပေါ်မှာအဓိကထားပြီးတော့လှုပ်ရှားတာနိုင်ငံတကာကိုဖွဲ့စည်းထားတာဖြစ်တယ်ဒီအဖြစ်ကဂုံတိတ်ခါကိုထိခိုက်စေတယ်ဆိုတော့ဒီတောင်းကကြီးမှသာဒီတောင်းကကြီးနိုင်စွမ်းရှိမှသာနော်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားသမ္ပဒရဲ့ဂုံတိတ်ခါထိခိုက်နိုင်တယ်ဆိုတဲ့စကားကိုကျွန်တော်ထင်တယ်နားလည်နိုင်လိမ့်မယ်လို့ထင်တယ်
ဒါဆိုရင်ဒီမြန်မာအချက်တည်းကအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာဟိုသဘောထားကွဲလွဲစရာမျိုးဖြစ်နေရပါလားဒီဒေတာရင်းအဖွဲ့အစည်းကြီးတစ်ခုမှာပေါ့ဒီအဖွဲ့အစည်းအပေါ်မှာမြန်မာအရေးကဟိုယုံကြည်မှုကိုဘယ်လိုမျိုးတက်ရောက်သွားနိုင်ပါသလဲ
ဟို ဒီလိုထိခိုက်လာနေပြီဆိုတာကတော့ထိကတော့အာဆီယံတစ်ဖွဲ့လုံးပေါ်မှာသဘောတူမျှတယ်လို့ယူဆရတယ်။ဘာကြောင့်လဲဆိုတော့နော်ဒီအခုလက်ရှိချမှတ်ထားတဲ့သဘောတူညီချက်ပေါ့နော်ဒီသဘောတူမျှမှု5ရက်နဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အကြံတဲကိုဖြည့်ရှင်းဖို့ဒါကကုလသမဂ္ဂကလည်းသဘောတူတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေကလည်းသဘောတူတယ်ဒါပေမဲ့သဘောကွဲလို့မှုကရှင်းလျှောက်ပြီးဘလို့ခြေလှမ်းနေလဲလမ်းမလဲဆိုတဲ့ကိစ္စမှာတော့ဒီနေရာမှာချင်းကပ်ပုံမတူကြဘူးလက်ရှိအခြေအနေထိရတော့အာဆီယံကရပ်တည်နေတာကသဘောကွဲလွဲမှုတဲ့သဘောတူညီချက်ရှိတယ်ဥပမာအဖြစ်နိုင်ငံရေးအဆင့်ခေါင်းဆောင်မဖိတ်ဘူးကျွန်တော်တို့ဘျူရိုကရေစီကနိုင်ငံရေးဝန်ကြီးဌာနကအရာရှိတွေကိုပဲဖိတ်မယ်ဆိုတဲ့ထိရလဲဒါအာဆီယံကသဘောတူတာဒါတဲ့ပို့ပြီးအဲကျွန်တော်တို့ဘလို့ရေးယူဆောင်ရွက်မယ်ဆိုတာမှာတော့ဒါတနိုင်ငံနဲ့တနိုင်ငံသဘောချင်းမတူကြတာလေးနေရှိမယ်ထင်တယ
်အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖဲ့ရဘူးဆိုရဲမူကဒီမြမအရေးကိုတုံ့ပြန်တာမှာအနောက်ရှက်ဖြစ်စီရလို့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာရောဘလို့အမြင်ရှိပါလေ
ဟုတ်ကဲ့နှစ်ခုပြောရမယ်ထင်တယ်ပထမတစ်ခုကတော့ပုံမှန်နိုင်ငံတကာဆက်ဆံရေးပေါ့ကျွန်တော်ပုံမှန်နိုင်ငံတကာဆက်ဆံရေးကတော့1600ကျော်မှာရရှိလာတဲ့သဘောတူညီချက်အတိုင်းပဲအချုပ်ချာအနာပေါ်မှာခြေခံလာတယ်ခြေခံထားတယ်ဒါပေမဲ့တစ်ဖက်မှာကြတော့လူခွင့်ရေးချိုးဖောက်မှုဆိုင်ရာပြဿနာတွေနဲ့ကြုံတွေ့လာရတယ်ဒီချိန်မှာကြတော့ကျွန်တော်တို့ဘလို့ကိုက်တွက်မလဲဆိုတဲ့ပြဿနာရှိဒါပေမဲ့အာဆီယံနဲ့အာရှနိုင်ငံတွေမှာကအဲ့ဒီလိုပြဿနာတွေကိုကိုက်တွယ်နိုင်တဲ့နီးနာရန်တရားမရှိတဲ့အတွက်ကြောင့်မလို့အာဆီယံမှာဒီပြဿနာကြုံရတာမျိုးဖြစ်နေတယ်လို့ယူဆရတယ်နော်ဆိုတဲ့အခါကျတော့ဒါကြောင့်မို့လို့ဒီအာဆီယံအနေနဲ့နော်ကျွန်တော်တို့အခုအချိန်မှာနိုင်ငံချင်းကြားနိုင်ငံတွေကြားမှာဘယ်လိုခိုင်လွယ်မလဲဆိုတဲ့သဘောတူညီနိုင်မှုတွေကလည်းဒါပြဿနာတရားလို့ရင်ဆိုင်လာရတာဖြစ်တယ်လို့ပြောအောင်ပါ
အဲ့တော့တစ်ဖက်မှာပြောမယ်ဆိုရင်ဒီမြန်မာနိုင်ငံအကျက်တဲ့ကအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးမှာဘယ်လိုတည်ရောက်မှုရှိပါသလဲ။ဟိုဥပမာပြောမယ်ဆိုရင်အာဆီယံနဲ့အမေရိကန်နဲ့ဆက်ဆံရေးနောက်အာဆီယံနဲ့တရုတ်နဲ့ဆက်ဆံရေးမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတွေနဲ့အာဆီယံနဲ့အဖွဲ့အစည်းကြားမှာဘယ်လိုတည်ရောက်မှုရှိနိုင်ပါသလဲ
။အဓိကတည်ရောက်မှုရှိနိုင်တာကတော့အာဆီယံ plus ပေါ့။ကျွန်တော်တို့ကအာဆီယံနဲ့မကတော့ဘူးအာဆီယံအပေါင်းပေါ့။အာဆီယံအပြင်ဩစတြေးလျပါမယ်တရုတ်ပါမယ်ဂျပန်ပါမယ်နော်အာကိုရီးယားတို့အာရှကလည်းပါမယ်အမေရိကလည်းပါမယ်စရှိသဖြင့်ပေါ့နော်ကျွန်တော်တို့အာဆီယံအပြင်တခြားသောနိုင်ငံတွေကထည့်သွင်းပြီးဆက်ဆံလာတဲ့အခါမှာမြန်မာကမြမအကြက်တဲကစနိုးစနောင်ဖြစ်เสียဖြစ်လာတယ်အဲ့တော့အကွာလုံးမှာကစံနှုန်းတွေကတဖြည်းဖြည်းနဲ့နိုင်ငံရေးစံနှုန်းတွေကပြောင်းလာတယ်ဆိုတော့ကျွန်တော်ကမေးတယ်လို့ပဲပေါ့နော်ဒီအချုပ်ချာအာဏာကနေလူခွေဆိုတဲ့နယ်ပယ်တစ်ခုဟာတဖြည်းဖြည်းနဲ့ချိန်မာလာတယ်เนาะဒီလိုအချိန်နေမှာဒီနှစ်ခုကိုဘလို့ကြိုက်ပြမလဲဖြည့်ရှင်းမလဲဆိုတာကတော်တော်လေးအရေးပါတယ်မြန်မာနိုင်ငံမှာအဲ့ဒီလိုကြိုက်ပြဖြည့်ရှင်းမှုအတိတရားရသေးပုံမရဘူးပေါ့เนาะဆိုတော့ဒီအနေအထားမှာဝကြီးတစ်ခုလုံးမှာအာဆီယံကတော့အဲမြန်မာနိုင်ငံရဲ့စာရင်ဓာတ်တဲ့နည်းနည်းလေးပို့ပြီးတော့ဖွဲ့ဝင်နိုင်ငံတွေမှာလူကိုက်ပြဖြည့်ရှင်းဖို့ပြီးပို့ပြီးပြောပြောမှုတွေရှိလာပေမဲ့လို့မြန်မာနိုင်ငံကနောက်ကျကျနေခဲ့တဲ့အနေအထားမှာရှိတယ်လို့ပြောလို့ရမယ်ထင်တယ်။ဒါကြောင့်ဒီကိစ္စဒီအာဆီယံနဲ့တခြားသောနိုင်ငံတွေရဲ့ဆက်ဆံရေးပေါ်မှာလည်းကျွန်တော်တို့လာပြီးတည်ရောက်မှုရှိတယ်။နိုင်ငံတကာဆက်ဆံရေးရဲ့အချုပ်အခြာအာဏာပေါ်မှာတည်ဆောက်ထားတာမှန်ပေမဲ့လို့အခြားသောတမိုးထားမှုတွေကဥပဒေကဲ့သို့အားကောင်းလာခဲ့တဲ့အခါမှာမလွဲမသွေဒါတခြားအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးပေါ်မှာလာပြီးတော့တည်ရောက်မှုရှိမှာပါပဲ
ဒီအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးမှာမြမအရေးအရေးရှိအကျိုးတည်ရောက်မှုကဘယ်လိုရှိနိုင်ပါသလဲ
ရေးရှိအဖြစ်အတူတဖြစ်လာတော့အာဆီယံရဲ့ညီမှန်းချက်ပေါ့နော်အာဆီယံရဲ့ညီမှန်းချက်ကဒေသတွင်းတည်ငြိမ်ရေးပဋိပက္ခမရှိရေးနောက်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးပြီးရင်အာဆီယံတစ်ခုလုံးရဲ့ဈေးကွက်ကြီးဖြစ်ပေါ်လာဖို့ဒီဒါညီမန်းထားကြတယ်နော်ဒီညီမန်းထားတဲ့အတွက်ကြောင့်ဘလို့အာဆီယံတွင်းမှာတနိုင်ငံနဲ့တနိုင်ငံကကုလူဆက်ဆံမဲ့ဒါအာရှလမ်းမကြီးတွေနော်ဒီလိုသွားလာကြဖို့ ပြီးရင်ဗီဇာအနေထားအစပြီးကျွန်တော်တို့ဖွင့်ကြဖို့တနည်းပြောလို့ရှိရင်ဥရောပသမဂ္ဂဆန်ဆန်မျိုးဒီအာဆီယံဒေသကိုထူထောင်ဖို့ဆိုတဲ့ဒီဘတ်ဂျက်ကြီးကျွန်တော်တို့ထားရှိခဲ့နော်ဒါကသူ့ရဲ့အနာဂတ်ပဲနော်ဒီအနာဂတ်ကြီးတစ်ခုလို့မြန်မာကိစ္စကြောင့်မို့လို့မြန်မာစားကတော့ဒီအရှိတောင်အားချဒေသတစ်ခုလုံးကနေသွားမယ်လို့ပြောရတယ်သူ့ကိုခြံထားရမလားမခြံရဘူးလားဆိုတဲ့ပြဿနာအထိကိုသွားရမလဲအချိန်လုံးဘောဘယ်လောက်ထိသွားမလဲဆိုတာအထိအဲတေးကြတာကတော့မြန်မာနိုင်ငံပါဝင်နေတဲ့အတွက်ကြောင့်မို့အာဆီယံရဲ့သွားနေတဲ့အချိန်လုံးကြီးကိုလာပြီးထိခိုက်နေတာကတော့ဒါအာဆီယံဖွဲ့ဝင်တော်တော်များများကလည်းဒါခံစားကြရတယ်ညင်ကြတယ်ပေါ့နော်ဆိုတော့ဒါကြောင့်မို့လို့အနာဂတ်ရည်မှန်းချက်ကြီးတစ်ခုလုံးကိုလာပြီးထိခိုက်နေတယ်လို့ပြောရအောင်ပါ
အစောပိုင်းတော့မေကွန်းကိုပြန်ကောက်ရမယ်ဆိုရင
်မြမအရေးကအာဆီယံဂုံတိတ်ခါကိုထိခိုက်မှာဆိုရင်လေဆိုတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့စကားပါ
ဒါကိုအာဆီယံအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းနိုင်ပါတလဲ
အဲပြဿနာပေါ်ရှုမြင်ပုံပေါ်မှာတော့မူတည်မှာပေါ့နော်ဆိုတော့ကျွန်တော်အမြင်ရဆိုလို့ရှိရင်တော့မြမအချက်တည်းရဲ့အတွင်းသားအနစ်ကလူခွင့်ရေးချိုးဖောက်မှုဒီလူ့ဝင်ရေးချိုးဖောက်မှုကိုကိုက်တွယ်ဖြစ်ရှင်းနိုင်တဲ့နီးနာရန်တရားတစ်ခုလုံးအာရှမှာမရှိသေးတဲ့ဗျ။အာဆီယံကမလွဲမချောင်သာဒီပြဿနာလေးနဲ့ကြုံရမှာ။တကယ်လို့ဒီပြဿနာလေးကိုချုပ်ရင်လည်းဆိုလို့ရှိရင်ကျွန်တော်တို့ယူရောပမှာရှိတယ်၊လက်တင်အမေရိကမှာရှိတယ်၊အာဖရိကမှာဒါထူထောင်ထားပြီးတာလူ့ခွင့်ရေးကောင်စီလိုဟာမျိုးနော်။ကျွန်တော်တို့တနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိရင်အဲ့ဒီနိုင်ငံသားတွေကအဲ့ဒီကောင်စီကိုအာဖရိကတိုက်အာဖရိကတိုက်မှာဆိုအာဖရိကတိုက်လူခွေးဆိုင်ရာဖွဲ့ဝတ်တိုက်ကြလို့ရတယ်အဲ့ဒီအဖွဲ့ကနေအရေးယူပေးတယ်နော်လက်တင်အမေရိကမှာလည်းဒီအတိုင်းပဲဥရောပမှာလည်းဒီအတိုင်းပဲဒါပေမဲ့အာရှမှာအဲ့ဒါမရှိအာရှမှာကအာဆီယံလူခွေးချာတာလောက်ပဲကျွန်တော်တို့ကထုတ်ပြန်နိုင်သေးတယ်အဲ့ဒီချာတာအရာချိုးဖောက်မှုတွေကိုနော်ဘလို့အေးအေးယူဆောင်ရွက်မလဲဆိုတဲ့နီးနာရန်တရားတရားမထူထောင်နိုင်ခဲ့ဘူးအဲ့ဒီတော့စောစောကမြမအရေးပြဿနာကိုအာဆီယံကဖြေရှင်းမယ်ဆိုလို့ရှိရင်အဲ့ဒီချာတာနဲ့အဲ့ဒီဟာကိုအေးအေးယူနိုင်တဲ့နီးနာရန်တရားကိုထူထောင်ခြင်းအားဖြင့်เนาะအာဆီယံကစောစောကမိမိရဲ့ရည်မှန်းချက်တွေဖြစ်တဲ့เนาะပုံမှန်ကျေပြန့်တဲ့ပုံမှန်ဒေတာတွေတည်ငြိမ်ရေးလုံခြုံရေးပြီးလို့ရှိရင်ကျွန်တော်တို့เนาะစီးပွားရေးပူးပေါင်းဆောင်ရွက်မှုကြီးပေါ်တက်တီကိုသွားနိုင်လာတော့ဖြစ်လာမယ်မဟုတ်လို့ရှိရင်တော့အဲ့ဒီအဖွဲ့မရှိတဲ့အတွက်ကြောင့်မို့ဒီလူခွင့်ရေးဆိုင်ရာပြဿနာတွေဟာအာဆီယံမှာတော့ဝင်ဝင်ပြီးစောင့်နော်ဝင်ဝင်ပြီးစောင့်နေတယ်ဗျမြမစစ်တပ်ကလည်းသူ့ရဲ့အပြုဘူးတွေသူ့ရဲ့ယုံကြည်ခံယူချက်တွေစိတ်တက်တွေကိုမပြည့်နိုင်သေးဘူးဆိုလို့ရှိရင်နော်အာဆီယံကဖြည့်ရှင်းနိုင်မှာဖြည့်ရှင်းမှုအခက်အခဲတွေဆက်လက်ရင်ဆိုင်တရားအုံပါပဲဒါကြောင့်မို့ဖြည့်ရှင်းရေးနိလန်ကတော့အာဆီယံချာတာကိုအကောင့်ထဲပေါ်နိုင်တဲ့ချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့နိနာရန်တရားတရားကိုအာဆီယံအနေနဲ့ထူထောင်ဖို့ပဲလို့ကျွန်တော်ထင
်အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတင်ပြမှာကတော့လူတုနဲ့ကျမ်းမာရေးပဲဖြစ်ပါတယ်အရွယ်ရောက်တဲ့မိမပြိုလေးတိုင်းမှာဒီမျိုးဆက်ပွားကျမ်းမာရေးနဲ့ပတ်သက်ပြီးတော့တည်ထားဖို့လိုအပ်တယ်လို့တက်ကျွမ်းသူတွေကပြောပါတယ်ဒါမှမဟုတ်ရင်ဆိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်နိုင်ရဖွယ်ရှိတယ်လို့လည်းသတိပေးပါတယ်တားဖွားမီးရဲ့ဆရာဝန်ကြီးဒေါက်တာစိုးလွင်ကိုမေးမြန်းပြီးတော့လူတုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်တင်ပြမှာဖြစ်ပါတယ်ဗျာ
မျိုးသမီးတွေအပြူပေါ်ဝင်လာတဲ့အချိန်မှာဓမ္မရာယာတိလာနဲ့ပတ်သက်ပြီးတော့ကျမ်းမာရေးအသိပညာရှိဖို့လိုအပ်ပါတယ်။ယာတိလာရဲ့အကြောင်းနဲ့ယာတိလာနဲ့ဆက်နွယ်နေတဲ့မျိုးဆက်ပွားကျမ်းမာရေးအကြောင်းတွေကိုသိရှိထားခြင်းမရှိဘူးဆိုရင်မမျှော်လင့်နိုင်တဲ့အခြေအနေမျိုးတွေကိုကြုံတွေ့ရနိုင်တာကြောင့်မိဘတွေအနေနဲ့နားလည်တကြံတဲ့သူရဲ့အကူအညီကိုရယူပြီးမိမိတို့ရဲ့သမီးပြိုလေးတွေကိုမျိုးဆက်ပွားကျမ်းမာရေးအကြောင်းအသိပညာပေးထားဖို့လိုတယ်လို့တာဖာမီရဲ့အထူးဆရာဝန်တဦးဖြစ်သူဒေါက်တာဦးစိုးလင်းကအခုလိုပြောပါတယ
်။မိန်းလေးတယောက်ရဲ့မိန်းမပြိုလေးတယောက်ရဲ့နော်အလှနဲ့ဘဝကပန်းလေးတစ်ပွင့်လိုပဲဟုတ်ကွာဟာအမကတော့ပွင့်လာမဲ့ပန်းလေးကเจ้าမျိုးမျိုးเจ้าအချိန်မတန်ကြီးညှိုးရ6တက်ပြီးကြွကြပါလေ
ဲ့ဒီဘက်ကနော်ဒီမင်းလေးတွေမှာကဒီမင်းလေးကိုအုပ်ထိန်နေမိပါတယ်နော်ဆရာသမားတွေမှာလုံးဝတာဝန်ရှိတယ်နော်အဲ့တော့တမီးလေးပေါ့နော်တမီးလေးယာစီလာပြီဟာအဲ့ဒီမှာစပြီးတော့အပြူဖြစ်ပြီဆိုလို့ရှိရင်ဒါတကယ်လို့တန်ဖိုးရှိတဲ့ပန်းလေးတစ်ခွင့်လို့ပဲတင်းတင်းဆောက်ရှောက်အောင်ဖြစ်တယ်အဲ့တော့ဒီပန်းလေးရလေဘာဖြစ်ဖို့လို့လဲဆိုတော့သူ့ရဲ့အလှနဲ့သူ့ဘဝကိုသူ့ကိုယ်နဲ့နားလည်ဖို့လို့မိဘတွေကဟုတ်တယ်မလားအာကိုရင်းထဲမှာငုံထားလို့မရဘူးတစ်ချိန်လုံးသူ့ကိုအိမ်ထဲမှာပိတ်လောင်ထားလို့မရဘူးဟုတ်တယ်မလားအိမ်ကနေခဏလေးထွက်သွားတဲ့အချိန်မှာခုနလိုဘဝပြတ်တာမျိုးကြီးဖြစ်တာအဲ့တော့အဓိကကဘာလဲဆိုရင်စပြီးတော့နော်သူတို့အဲမိန်းကလေးတယောက်အရွယ်ရောက်လာပြီဆိုတဲ့အချိန်မှာနော်ဆရာတို့ဆရာတွေကရောနော်မိဘတွေကရောဒီတမီးလေးကိုသူ့ဒီယာစီလာနဲ့ပတ်သက်လို့နော်သူ့ရဲ့အပြူပေါ်ဝင်လာတဲ့အခါမှာဟုတ်ဖြစ်တဲ့မျိုးဆက်ပွားကျမ်းမာရေးတိပညာကိုပြီးလို့လို့ခုနဆက်ပြောသလိုပေါ့သူ့ရဲ့ဘဝလေးကသူတိကျလာအဲ့ဒါလေးကလုံးလုံးမှားသွားလို့မရဘူးနော်မိန်းယောက်ျားလေးပြောင်းနေကြီးစားနေပေါ့ကွာနော်တစ်ခါလေးတူနေလိုက်ယုံနေဟုတ်အဲ့ဒီမှာရက်ပို့ပြီးတော့တိဖို့ရှိသေးတယ်နော်တိဖို့ဆိုတာဘာလို့အတူတူနေတယ်ဆိုတာသူကတော့နေမှာမဟုတ်ဘူးအခုသူတွေးနေမယ်အဲ့တော့ကြီးစားလို့ပြောတဲ့လူကသူ့ကိုအချူရီတိုက်လိုက်တာနော်အချူရီထဲမှာအခုနော်ကျဆာနေရဲ့နော်အဲစီးရရှိတယ် big big drugs လို့ခေါ်တယ်အယောင်စီးအနိုင်ရတာဘာမှမရှိဘူးနော်ထည့်ထားလို့ရှိရင်ထည့်ထားလို့လုံးဝမသိနိုင်တဲ့စီးတွေကိုလူတွေကလူရုပ်မှန်တော့တုံးနေတာတုံးတယ်ဆိုတော့အဲ့ဒီအချူကြီးထဲမှာအဲ့ဒီဟာလေးထည့်ပြီးတော့ကိုယ်တိုက်လိုက်လို့တောက်လိုက်ပြီဆိုလို့ရှိရင်သူကငါးပါးမောက်ဟုတ်တော့တောက်လိုက်တဲ့အချိန်လေးသူကလုံးဝဘာမှမကိုမသိတော့တာဒါလေးတတိတတိကလည်းလစ်တယ်လို့မလစ်တယ်လို့သူဘာတွေလုံးလုံးလုံးလုံးမသိဘာလို့လဲဖြစ်သွားပြီလို့ရှိမှာအဲ့ချိန်မှာသူ့ဘဝတခုလုံးပြတ်သွားတယ်ဘောပါလေဆိုရင်တော့ပန်းလေးတစ်ခုရကိုယ့်ရဲ့အနာကိုယ့်ဘာသာကိုစောင့်ရှောက်မှရမှာသူတို့စီအာတွေမိဘတွေကကိုယ့်ရဲ့အာဂုရင်းထဲမှာငုံပြီးတော့အဲ့လိုစောင့်ရှောက်လို့မရအဲ့တော့သူ့မှာသူ့ကျမ်းမာရေးသိပညာဘဟုသုတတွေကိုစာပြီးတော့ကလေးဘဝနော်စာပြီးတော့အပြူဖြစ်တဲ့အချိန်မှာဟိုဘောဘောသူတို့သိအောင်သိပညာပေးရမယ်အခုဆရာတို့ဒီနေ့လုပ်တဲ့နော်အဲကျမ်းမာရေးဟောပြောပွဲလေးရဲ့ရည်ရွယ်ချက်တွေမှာအားလည်းအများကြီးကြီးတဲ့နေရာပါတယ်နော်အဲ့တော့မိဘတွေကလည်းဟာကလေးတွေကိုမျိုးဆက်ပွားကျန်းမာရေးတိပညာတွေပေးဖို့ပေးရတော့
တမိပြုတ်လေးတွေကိုမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်ပြီးတော့အတိပညာပေးတာဟာမြန်မာနိုင်ငံသားတွေကြားထဲမှာတော့စံတစ်တဲ့အလေးထားတစ်ခုဖြစ်ရှိနေသေးတာပါမိဘအုပ်ထိန်းသူတွေအနေနဲ့မှန်ကန်တဲ့မျိုးဆက်ပွားကျန်းမာရေးအတိပညာတွေအကြောင်းကိုမျှဝေထားခြင်းမရှိဘူးဆိုရင်ကြီးမားတဲ့နောက်ဆက်တဲ့ပြဿနာတွေကိုကြုံတွေ့ရနိုင်တာကြောင့်ဘေးပြုကာဝေးထားဖို့လိုတယ်လို့ဒေါက်တာဦးစိုးလင်းကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာသိရတဲ့အတိုင်းပဲနော်ဒါတွေကိုသွားပြီးတော့ပြောပြလိုက်ရင်နော်ကလေးတွေကဟာရွေးမတန်းခင်မှာမသိတဲ့နာတွေသိပြီးတော့မဟုတ်တယ်လှုပ်လိမ့်မယ်လို့ပဲလူကြီးတွေကယူဆကြတာယုံကြည်ကြတာဒါကြောင့်ဘရောမအားတိုင်းပြောလို့မရှိဘူးမသိအောင်တမင်လှုပ်တယ်လှုပ်လို့မရတော့ဘူးနော်ကဘာကြီးကယွာကြီးတိွာလို့ဖြစ်သွားတယ်အခုဆိုလို့ရှိရင်ဒီလက်ကင်ဖုံးလေးတစ်ခုကလူတိုင်းမှာရှိတယ်ကလေးတိုင်းမှာရှိတယ်အဲ့ဒီဖုံးလေးတစ်ခုတည်းမှာနော်သူဘဝတစ်ခုလုံးကိုတိုးတက်သွားအောင်လှုပ်မိဟာတွေပါသလိုဘဝကြီးတစ်ခုပျက်စီးသွားအောင်လှုပ်တဲ့ဟာတွေအဲ့ဖုံးထဲမှာရှိနေပြီကိုကသူ့ကိုမသိသေးခြင်းလို့တားထားလို့မရဘူးသူကသူသိကျင်တာသိကျင်တယ်အခုလို့သူကသူလိုက်ရှာတော့အဲ့တော့လူကြီးတွေကမှန်ကန်တဲ့အရာတွေကိုမပြောပြလို့ရှင်သူကသူလိုက်ရှာရင်မဟုတ်တဲ့အရာတွေနဲ့တွေ့မှာတွေ့လို့ရှင်ခုနလိုဘဝပြတ်တာကိုပို့ပြီးတော့ဆုံးလာဘာကြောင့်လို့ဆရာတို့တွေကတော့တမ်းမေးသိပညာပြီးလိုက်ခဲ့တယ်မိဘတွေတွေမကဘူးဘာသာတော့ဒီကောင်မနမနောက်သူကူနေနော်ဒီမင်းလေးတွေကိုတိုင်ကကိုယ့်ရဲ့အန်ရယ်ကိုကသိပြီးတော့ကိုယ်တိုင်ကဝယ်နိုင်မှသာဒီအန်ရယ်ကလုတ်ကင်းမှာဟုတ်တယ်မလားမိဘဘယ်လိုလုပ်အိမ်ထဲမှာတစ်ချိန်လုံးပိတ်လောက်မိထားလို့ရမှာလဲမဖြစ်နိုင်ဘူးလေနော
်တရင်ချက်လက်နဲ့ဤပညာတုံးဆွဲမှုမြင်မာနေတဲ့ခင်မှာတမိပြိုလေးတွေကိုအချိန်မလုံးခင်မှာမျိုးဆက်ပါကျမကြီးနဲ့ပတ်သက်ပြီးတော့အသိပညာပေးဖို့လိုတဲ့အကြောင်းတရင်ပေးဖို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ရာသန်ဇော်တင်ဆက်တဲ့လူတို့နဲ့ကျမ်းမာရေးအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတော့ဗုဒ္ဓတင့်ညာတိုင်းနဲ့ကြာသာပရိနိအခုလိုမနက်ခင်းတိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ဒီတပတ်မှာတော့ဒီကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်အရှေ့တောင်အာရှစီးကိန်းပြိုင်ပွဲရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးပြီးတော့ကိုရန်နိုင်ပြောပြသွားမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာချင်းပါနေတဲ့32ကြိမ်မြောက်ရှေ့တောင်အာရှစီးကိန်းပြိုင်ပွဲကတော့ပြီးဆုံးသွားခဲ့ပါပြီ။မေလ5ရက်နေ့ကနေ18ရက်နေ့ထိကျင်းပခဲ့တာဖြစ်ပြီးတော့မြန်မာအားကစားအဖွဲ့တွေကတော့ဒီကြိမ်မှာပြီးခဲ့တဲ့နှစ်တွေကထက်ကိုကျွေးစိတ်တွေပါဝင်စုစိတ်တွေပိုရခဲ့တာကိုတွေ့ခဲ့ရပါတယ်။မေလ16ရက်နေ့ထိစီးရင်နေရတော့မြန်မာနိုင်ငံကရွှေ21ငွေ25နဲ့ကျေး68ခုရရှိခဲ့ပါတယ်။
စူးစိမ်းရရှိတဲ့အပိုင်းမှာတက်လာပြီးမဲ့လည်းနိုင်ငံလိုက်အဆင့်ယက်တီမှုပိုင်းမှာတော့မြန်မာနိုင်ငံကအဆင့်၈မှာပဲယက်တီနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေမှာတော့အာဆီယံ၁၇နိုင်ငံထဲမှာကမ္ဘောဒီးယား၊လာအို၊ဘရူနိုင်းနဲ့တီမောလက်ဆီတို့ကမြန်မာအောက်မှာပုံမှန်လိုလိုရှိနေပြီးမြန်မာကအဆင့်၇လောက်မှာရှိတတ်ပေမဲ့ဒီနှစ်မှာတော့ကမ္ဘောဒီးယားကအိမ်ရှင်နိုင်ငံဖြစ်တာကြောင့်ကမ္ဘောဒီးယားကမြန်မာထက်စုတွေပိုရပြီးတော့မြန်မာကဒီနှစ်မှာအဆင့်၈ပဲချိတ်နိုင်ခဲ့ပါတယ်။ဒီနေ့မြန်မာကရရှိတဲ့ရွှေစိတ်တွေထဲမှာတော့ချင်းလုံးက6ခု၊ဝိုဗီနန်က4ခု၊ဘီလက်က3ခု၊အာနက်စ်လို့ခေါ်တဲ့ဖိလစ်ပိုင်ရိုးရာတိုင်းက2ခု၊တိုင်ကွန်ဒို4မှ၊ဝူရှုရိုးရာ4၊ခွန်ဘိုကာတောလို့ခေါ်တဲ့ခမာရိုးရာတိုင်းနဲ့ပီရန်ကြောက်တို့ပြစ်တို့ကနေရွှေစိတ်တစ်ခုစီရရှိခဲ့ပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်မှာတော့မြန်မာအမျိုးသမီးတင်းကဒီနေ့မှာ final တက်ပြီးတော့ဒုတိယငွေစိတ်ရခဲ့ပါတယ်။final ကိုတနင်္လာနေ့ကကစားခဲ့တာမှာဖီနန်သင်းကမြန်မာကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ဘိုးဆွဲသွားတာကြောင့်၄ချိန်ဇက်တိုက်ရွှေစိတ်ရသွားခဲ့ပါတယ်ဖီနန်သင်းအတွက်ဂိုးတွေကိုတော့ပထမပိုင်း17မိနစ်နဲ့ဒုတိယပိုင်း85မိနစ်တွေမှာသိမ်းယူသွားခဲ့တာဖြစ်ပါတယ်တတိယနေရာလူပွဲမှာတော့ထိုင်းမျိုးသမီးအသင်းကအင်ရှင်ကမ္ဘောဒီးယားအသင်းကို6ဂိုးကိုမရှိနဲ့ပြပြသားသားအနိုင်ယူပြီးတော့တတိယဆုကိုရရှိသွားခဲ့ပါတယ်မြန်မာဘက်ကဘောလုံးဖိုင်နယ်မှာတော့အင်ဒိုနီးရှားအသင်းကနိုင်ရပြီးတော့ရွှေစိတ်ရသွားပါတယ်။အင်ဒိုနီးရှားနဲ့ထိုင်းတို့မေလ16ရက်နေ့ကဖိုင်နယ်ကစားကြတာမှာအင်ဒိုနီးရှားကထိုင်းကိုအချိန်မပေါင်း5ဂိုး2ဂိုးနဲ့နိုင်ရသွားပါတယ်။ဒီဘက်မှာအင်ဒိုနီးရှားက2ဂိုးအရင်သွင်းတာကိုထိုင်းကဒုတိယပိုင်းမိနစ်60ကျော်မှာတကူးပြန်ချပါတယ်။တရားအချိန်မပြီးဖို့စက္ကန့်ပိုင်းအလိုမှာတော့ဒိုင်ကအပြည့်နဲ့မောပေးတာကိုအင်ဒိုနီးရှားဘက်ကပွဲပြီးပြီထင်လို့ကွင်းထဲကိုဝင်ပြီးတော့အောင်ပွဲခံကြပါတယ်။ဒါပဲပွဲကမပြီးသေးပဲအဲ့ဒီပြစ်ဒဏ်ဘောကနေတဆင့်ထိုင်းကခြေပေါက်ကိုသွင်းသွားလို့ငကိုးစီတီဖြစ်ပြီးတော့တစ်ဖက်အသင်းသားတွေကွင်းမေးမှာပြဿနာတွေဖြစ်ခဲ့ကြပါတယ်။အချိန်ပေါ်မှာတော့ဆော့ဆာချင်း10မိနစ်မှာပဲအင်ဒိုနီးရှားကတတိယကိုသွင်းလိုက်ချိန်မှာကွင်းပြင်မှာပဲနှစ်ဖက်အသင်းသားတွေပြဿနာတွေထပ်ဖြစ်ပြီးတော့ထိုးကြကြကြဖြစ်ပြီးတော့အင်ဒိုနီးရှားနောက်တန်းနဲ့ထိုင်းကိုသမားပါဝင်ကွင်းပြင်မှာထိုင်နေတဲ့နှစ်ဖက်နီးပြအဖွဲ့ဝင်တချို့လည်းအထောက်ခံခဲ့ရပါတယ်။ဒါပြန်ဒီပွဲမှာထိုင်းအသင်းဘက်ကနောက်ထပ်နှစ်ယောက်109မိနစ်နဲ့118မိနစ်တွေမှာအဝါနှခါထိပြီးတော့အနီးကပ်ပြခံရတာကြောင့်နောက်ဆုံးမှာထိုင်းက6ယောက်နဲ့ကစားခဲ့ရပါတယ်။အင်ဒိုနီးရှားအတွက်သဒုတ်ထမြောက်နဲ့ပြင်စမမြောက်ဂိုးတွေကိုတော့108မိနစ်နဲ့119မိနစ်တွေမှာတွင်းပြီးတော့နောက်ဆုံးမှာအင်ဒိုနီးရှားအသင်းက5ဂိုး2ဂိုးနဲ့နိုင်ပြီးတော့ရွှေစိတ်ရရှိသွားခဲ့ပါတယ်။မြန်မာနဲ့ VN တို့ရဲ့တတိယနေရာလူပွဲမှာတော့ VN ကမြန်မာကို3ဂိုး2ဂိုးနဲ့နိုင်ရပြီးတော့တတိယရသွားခဲ့ပါတယ်ခင်ဗျာ။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးဘက်မှာထိုင်းအသင်းကဗီယက်နမ်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ထိုင်းနဲ့ဗီယက်နမ်တို့တနင်္ဂနွေနေ့ကဖိုင်နယ်ကိုစားကြတာမှာထိုင်းအသင်းက25-21, 21-25, 32-30, 25-21နဲ့အချိန်နဲ့ကစားပြီးနောက်ဆုံးမှာ3ပွဲတစ်ပွဲနဲ့အနိုင်ရပြီးတော့ပထမရွှေစိတ်ကိုရသွားခဲ့တာဖြစ်ပါတယ်။ထိုင်းအမျိုးသမီးအသင်းဟာဒီနှစ်မှလည်းအနိုင်ရသွားတာကြောင့်စီဂိမ်းအမျိုးသမီးဗောလီဘောပြိုင်ပွဲမှာ14ချိန်ဇက်တိုက်ရွှေစိတ်ရသွားခဲ့တာဖြစ်ပါတယ်။အမျိုးသားဘက်မှာတော့အင်ဒိုနီးရှားကကမ္ဘောဒီးယားကိုနိုင်ပြီးတော့ရွှေစိတ်ရခဲ့ပါတယ်။ဇဝဲတင်တက်စ်ပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့အမျိုးသား၂ယောက်တွဲမှာစင်ကာပူကမလေးရှားကို၃ပွဲတစ်ပွဲနဲ့နိုင်ပြီးရွှေစိတ်ရသွားသလိုအမျိုးသမီး၂ယောက်တွဲမှာတော့ထိုင်းအမျိုးသမီးအသင်းကစင်ကာပူကို၃ပွဲပြန့်နဲ့နိုင်ပြီးတော့ရွှေစိတ်ရသွားပါတယ်။အမျိုးသားအမျိုးသမီး၂ယောက်တွဲပြိုင်ပွဲမှာတော့ဗီယက်နမ်ကစင်ကာပူကို၃ပွဲတစ်ပွဲနဲ့နိုင်ပြီးတော့ရွှေစိတ်ယူသွားခဲ့ပါတယ်ခင်ဗျာ။ယောဘဘက်ကဘောလုံးပွဲတွေဘက်ကိုကြည့်ရရင်တော့ပြီးခဲ့တဲ့ဘက်ကအီတလီမှာနာပိုလီအသင်းချန်ပီယံဖြစ်သွားပြီးတော့စပိန်မှာတော့ဘာစလိုနာအသင်းကဒီဘက်မှာလာလီဂါအမပေးချန်ပီယံဖြစ်သွားပါတယ်။ဘာစလိုနာအသင်းဟာအက်စပါညိုအသင်းနဲ့ကစားတော့မှ၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့အမပေးပြိုင်ပွဲပြီးဖို့၄ပွဲကြံနေသေးပေမဲ့လည်းဒုတိယနေရာကရီယယ်မက်ဒရစ်ကို14မှတ်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဘာစလိုနာအတွက်တော့ဒါကလာလီဂါချန်ပီယံဆုကို28ချိန်မြောက်ရတာဖြစ်ပြီး2019နောက်ပိုင်းမှာတော့ပထမဆုံးအချိန်ပြန်ရတာဖြစ်ပါတယ်
။ No, sentido felicidad, satisfacción del trabajo bien hecho por mucha gente, ¿no?
Primero por la familia, ဘယ်လိုခံစားသလဲဆိုတော့ပျော်လဲပျော်တယ်၊ကြည်လဲကြည်နေတယ်။ဒါဟာကျွန်တော်တို့အတော်များများအကောင်းဆုံးလုပ်ပြီးတော့ရလာတဲ့ပျော်ရွှင်ကြည်နက်မှုမျိုးပါ။မိသားစုတွေ၊မိတ်ဆွေတွေငယ်ချင်းတွေ၊ဘောအဖွဲ့တွေ၊ဝန်ထမ်းတွေ၊နောက်နီးပြအဖွဲ့တွေအကုန်လုံးတကယ့်ကိုခက်ခဲတဲ့အချိန်တချို့ကျတဲ့ငယ်ရတာပါဒါပေမဲ့ဒီလိုပေးဆက်ခဲ့ရတာတွေကိုကျွန်တော်တို့ပြန်ရခဲ့ပါတယ်ဒီချန်ပီယံဆုကပို့ပြီးတော့ထူးခြားပြီးဒါကိုကျွန်တော်တို့အသိအမှတ်ပြုရပါမယ
်ဘာစလိုနာအသင်းဟာဒီပွဲပြီးမှချန်ပီယံဖြစ်လို့ပြောခဲ့ကြရင်မယ်လဲကွင်းလယ်မှာအောင်ပွဲခံနေကြတော့အင်းရှင်မြို့ကပြိုင်ပွဲအသင်းဖြစ်တဲ့အက်စပါညိုပရိသတ်တချို့ကွင်းထဲကိုဝင်လာပြီးတော့ရန်ပြုလို့အောင်ပွဲခံနေတုံးပါပဲကွင်းထဲကနေအဝယ်လဲကန်းကိုထွက်ပြေးခဲ့ကြပါတယ် လုံခြုံရေးနေနဲ့အထီးရုံးနေနေရဲတပ်ဖွဲ့ဝင်တွေကဂျားကနေအကာအကွယ်ပေးနိုင်ခဲ့လို့သာဘာစလိုနာအသင်းသားတွေတိုက်ခိုက်မခံရခဲ့ပဲလွတ်မြောက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြိမာဘာစလိုနာအသင်းကချန်ပီယံဖြစ်သွားတဲ့အချိန်မှာပဲနယ်သာလန်မှာတော့ဖန်နုအသင်းလည်းချန်ပီယံဖြစ်သွားပါတယ်။အနည်းငယ်လေးကကစားခဲ့တဲ့ဖွဲ့မှာဖန်နုအသင်းက Go Ahead Eagles အသင်းကို၃ဂိုးဂိုးမရှိနဲ့နိုင်ပြီးတော့အမှတ်ပေးပွဲပြီးဖို့နှစ်ပွဲလိုမှာပဲချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာဖန်နုအသင်းအတွက်တော့နယ်သာလန်ဘဘေးချန်ပီယံဆုကို16ချိန်မြောက်ရတာပါသူတို့အသင်းနောက်ဆုံးချိန်ဘဘေးချန်ပီယံဖြစ်ခဲ့တာကတော့2019လုံးကဖြစ်ပြီးတော့ဖန်နုအသင်းသားတွေဟာဒလလနေ့ကတော့ရော်တာမြို့ကမြို့တော်ခမ်းမမှာအောင်ပွဲခံခဲ့ကြပြီးတော့ထောင်ထဲချီတဲ့ပရိသတ်တွေလည်းသူတို့အသင်းနဲ့အတူအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာအင်္ဂလန်မှာတော့အာဆနယ်အသင်းဟာ Brighton ကိုအိမ်ခွင်းမှာရှုံးသွားတာကြောင့် Man City အသင်းချန်ပီယံဖြစ်ဖို့အတွက်လက်ရကန်းအလိုကိုရောက်သွားပြီဖြစ်ပါတယ်။လာမယ့်တနင်္ဂနွေနေ့မှာ Chelsea ကိုအိမ်ခွင်းမှာနိုင်ခဲ့ရင်တော့ Man City ဟာချန်ပီယံဖြစ်ပြီးတော့ Premier League ဖလားကို3နှစ်သက်တိုက်ရရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ Chelsea အသင်းကလည်း Spurs နဲ့ PSG နီးပြားဟောင်း Mauricio Pochettino ကိုနေနဲ့ဘောလုံးရာသီကုန်းကစပြီးတော့နီးပြားဖြစ်ခန့်မှုသဘောတူလိုက်ပြီလို့ British Media တွေကဖော်ပြနေကြပါတယ်။Chelsea အသင်းဟာဒီနေ့ဘောလုံးရာသီအစပိုင်းမှာ Thomas Tuchel ကိုဖြုတ်ပြီးတော့ Graham Potter ကိုခန့်ခဲ့ပေမဲ့ရလဒ်တွေမကောင်းတာကြောင့် Frank Lampard ကိုယာယီနီးပြားဖြစ်ခန့်ခဲ့တာပါ။ဒါပေမဲ့ Lampard လက်ထက်မှာလည်းအသင်းကဆုံးဖွဲ့တွေဆက်များနေပြီးတော့အခုနောက်ဆုံးမှာ Pochettino ကိုခေါ်ယူဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့အထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်တစ်လက်ပြောပြသွားမှာဖြစ်ပါတယ်ဗျာ
မြန်မာစစ်တပ်ဟာ2022ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းပြီးနောက်စစ်လက်နက်နဲ့စစ်လက်နက်ကုန်ကြမ်းပစ္စည်းအနည်းဆုံးအမေရိကန်ဒေါ်လာတန်1000ကျော်ပိုတင်သွင်းခဲ့ပြီးဂျက်တိုက်လေယာဉ်နဲ့အပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတဲ့ရုရှားနဲ့တရုတ်ဟာမြန်မာတိုက်ခိုက်နေကိုနှိမ်နင်းနေတဲ့စစ်ကောင်စီကိုအကူအညီပေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဗော်ဒူးနေမှာပြောဆိုခဲ့ပါတယ်နိုင်ငံရေးနဲ့စီးပတိပက်ကတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဆိုက်ကလုန်းမုန်တိုင်းမိုးခါကြောင့်အခြေအနေတွေထပ်မံဆိုးဝါးခဲ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဗိုလ်ဒူးနီကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့ပါတယ်အကြမ်းဖက်တိုက်ခတ်မှုတွေစနစ်ကျခွဲခြားဆက်ဆံမှုတွေလူမျိုးတုံးတပ်ဖြတ်မှုတွေစတာတွေကိုခံစားနေရတဲ့မြန်မာပြည်သူတွေဟာမုန်တိုင်းတံကိုထပ်မံခံစားရတယ်လို့သူကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2023ခုနှစ်တွင်ပဋိပက္ခနဲ့သဘာဝဘေးအန္တရာယ်ကြောင့်လူ၄တပ်သမ၅တန်းအတွဲအရေးပေါ်လူသားချင်းဆိုင်ရာအကူအညီတွေအမေရိကန်ဒေါ်လာ864တန်းလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကဗိုလ်ဒူးနေမှာထုတ်ပြန်ပြောဆိုခဲ့ပါတယ်နိုင်ငံတကာသတင်းသမားများအဖွဲ့ International Press Institute IPI ကမကြမီပဲနိုင်ငံတကာနှစ်ပတ်လည်ညီလာခံတစ်ခုကျင်းပဖို့ရှိနေပြီးဒီနေ့အတွက်နိုင်ငံတကာသတင်းသမားများနဲ့သတင်းဌာနတွေကိုချီးမြှင့်တဲ့ဆုတွေထဲမှာမြန်မာနိုင်ငံကမြန်မာနောင်းသတင်းဌာနကကိုဆွေဝင်းကိုချီးမြှင့်လိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမူကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာကမ်မင်းနဲ့ဇူဘဲအယ်ထယပ်တို့ဖြစ်ကြပါတယ် VOA ရဲ့ကြာသာပတင်းနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းလို့မီတာ2440 51ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.